စကိုင်းတိုင်းရင်းမပင်မြို့နယ်အရှိဘက်ဖိုဝင်တောင်နားမှာဖေဖော်ဝါရီ20ရက်ညနေပိုင်းကစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံရပြီးနောက်ဒေသခံပြည်သူကာကွယ်ရေးတပ်နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်အနီးအနားကရွာသားရကြီးရွာအပါအဝင်၅ရွာထက်မနည်းဒေသခံတွေအိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မန်းအင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီရင်တန်း6စီးနဲ့ခြေလင်းအင်အား80လောက်ပါတဲ့စစ်ကြောင်းဟာဖေဖော်ဝါရီလ20ရက်ညနေပိုင်းမှာရင်းမပင်မြို့နယ်ဖိုးဝင်းတောင်ရွာသားရကျေးရအနီးအနားမှာမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားနေတယ်လို့ဒေသခံတအူက VOA ကိုပြောပါတယ်
ခုပြစ်နေတော့မို့အမိုင်ကျွန်တော်တို့ဒီမှာရွာနဲ့ပါလို့နှစ်ဖားလုံးတော့ပဲကတ်ပြစ်နေရတာရွာသားရခင်ကျွန်တော်တို့ရွာနန်းကဒီကတ်တရားလမ်းကျောပေါ်မှာသူတို့သွားလာတဲ့ဟိုကျွန်တော်တို့ကျေးရွာဒေသခံကာကွယ်ရေးတွေကဒနတ်တန်နေအဲ့ဒါဒနတ်တန်နေပဲကျွန်တော်တို့ဘက်ကတော့ဂျူတင်ပြီးတော့သတင်းရထားလို့ဂျူတင်နိုင်ခေါ်ပြီးတိုက်ခိုက်တာပဲဒါနဲ့သူတို့ဘက်ကဒဏ်ရာရတဲ့လူနဲ့နာရရဟိုဖြစ်တဲ့လူကလည်းဂျာနယ်လူကပြန်ပြစ်တော့ကျွန်တော်တို့အပြန်အလှန်တိုက်ပွဲဖြစ်တာပါခင်ဗျညနေ6ဆီနဲ့ခြေကျင်အားလားဝါလောက်ရှိနေခင်ဗျကျွန်တော်တို့80 80လောက်ရှိနေခြေကျင်တက်ချလေရ
လက်နက်ကြီးပစ်ခတ်မှုတွေဟာတဖြည်းဖြည်းကျေးရွာအနားရောက်လာတာကြောင့်ဘေးလူရကိုထွက်ပြေးကြရတယ်လို့ကောင်းစင်ကျေးရွာကန်တအုပ်ကပြောပါတယ်
ဒီကောင်ကလည်းတီးရပြီးလို့ရှိရင်ဒီကကနေပြီးတော့အဲ့လိုမျိုးလက်မှတ်ကြီးကြတယ်လို့ပုံမှန်လို့မိုင်းဆွဲတယ်အကျိုးမျိုးပဲတိုက်ဝဲချင်းတောင်အားလုံးကပြေးခဲ့ရတာစားရင်လည်းနေရောပြီးတော့အဲ့ဒီဟွာရောသင်္ကားရောပိုင်းချတယ်ဖြစ်လာတဲ့ကားတွေကိုဒီကကမိုင်းဆွဲတက်ခတ်တဲ့အတွက်ကြောင့်မို့လို့လေမိုင်းနေပြီးတော့ကီလိုမီတာလုံးချင်းချင်းကိုယ်နေရဆိုတော့အတန်းတွေလည်းတဖြည်းဖြည်းနဲ့နှီးလာဆိုတော့ညီမတို့ရောအလုပ်ကြီးအကုန်လုံးကရှောင်ပေးလာတာပေါ့အဲ့လိုမျိုးဒီနေ့ဆိုလို့ချင်းထုံးမှန်လိုက်မှပြီးတော့ဒါတော့တော့ရောကောင်းစင်လို့ပြီးတော့အရှိမဆိုလို့ချင်းတဲရင်းရလို့ဝရန်ရလို့တံခိုးကြီးကအကုန်လုံးရှောင်လာပေါ့အနည်းဆုံး900ထောင်တမွဲပေါ့
တိုက်ပွဲကြောင့်ရွာသားရကျေးရွာကောင်းစင်ကျေးရွာနှော်ရိုးကျေးရွာနဲ့တဲပင်ကန်ကျေးရွာအပါအဝင်9ရွာထဲမှနေထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်ပြစ်ပြီးဘေးလွတ်ရာကိုထွက်ပြေးကြရတယ်လို့လည်းပြောပါတယ်စစ်ဘေးဒုက္ခသည်တွေဟာတောတောင်တွေထဲမှာခက်ခက်ခဲခဲနဲ့နေထိုင်စားသောက်နေကြရတယ်လို့တဲပင်ကန်ရွာကန်တဦးကအခုလိုပြောပါတယ်
။တဲကြီးရွယ်အိုးတွေရောစိတ်အုပ်သွားအုပ်တွေရောပါအေးတလိပ်ဆန်လေးတွေရောဆိုတော့ခက်ခဲတော့ဖြစ်ကြတာပါအေးအခုဆိုရင်ကျမ်းမာရေးရတဲ့တိတ်မကောင်းကြဘူးလေ။တောတောင်တွေထဲမှာတော့အဲ့ရတာတော့မောကလေးတွေနဲ့နေရတာပါအေးမိုးပြီးတော့ညီမရဲ့ချိုးတလေကြတော့လေအပင်ရိတ်ကောင်းတဲ့နေရာလေးတွေပါ
အသက်ကြီးရင်သူတွေကလေးတငယ်တွေနဲ့အထုပ်ကိုစီပြေးလွှားတည်ဆောင်ရတာအတော်လေးဒုက္ခရောက်ကြရတယ်လို့လေဒေသခံတွေကဆိုပါတယ်။အဲ့ဒီဒေသတဝိုက်မှာပြစ်ခတ်တိုက်ခိုက်မှုတွေမကြမကြဖြစ်ပွားနေပြီးဒေသခံတွေပြေးလွှားနေကြရတာဒါနဲ့ဆိုရင်6ကြိမ်ထက်မနည်းရှိသွားပြီလို့လေစစ်ဘေးဒုက္ခသည်တွေကပြောပါတယ်။အခုရက်ပိုင်းစကိုင်းတိုင်းအတွင်း PDF ကာကွယ်ရေးတပ်တွေရှိတဲ့နေရာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းစစ်ဆင်မှုတွေတိုးလှုပ်လာတယ်လို့ပဲတစ်ဖက်မှာအပြန်အလှန်ပြစ်ခတ်မှုတွေလည်းတိုးလာနေပါတယ်။မနေ့ကမနေ့မှပဲစကိုင်းတိုင်းကံဘလူမြို့နယ်ကချက်တင်ကျေးရွာရဲစခန်းကိုလက်နက်ကင်အင်အား60ခန်းတိုက်ခိုက်ခဲ့ပြီးထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့စစ်ကောင်စီပြန်ကြားရေးကထုတ်ပြန်ပါတယ်။အခုဖိုးဝင်းတောင်အနီးတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိပါဘူး။မြန်မာနိုင်ငံမှာမနစ်စစ်တပ်ကအာဏာသိမ်းမှုအပေါ်ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ဆန္ဒပြလူငယ်အများပြားဟာဒေသအသီးသီးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်လာကြတာပါ။အဲ့ဒီတဲကစကိုင်းတိုင်းအတွင်းမြို့နယ်အတော်များများမှာအခုလိုတိုက်ပွဲတွေဇက်တိုက်ကြုံလာခဲ့ရတဲ့နောက်စစ်ပြေးဒုက္ခသည်တွေလည်းတိုးပွားလာနေတာဖြစ်ပါတယ်။